ချင်ပြည်နယ်တနိုင်းဒေသမှာတရက်ပိုင်းနဲ့အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNU အကြောင်းမှာတိုက်ပွဲတွေထပ်မံကျင်းထလာပြီးဆွန်ဘရာဘွန်ဒေသဖက်မှာတော့နှစ်ဖက်တပ်တွေကြားစီရင်တင်မာမှုတွေမြင့်တက်နေတယ်လို့တိုက်ပွဲငယ်တွေလည်းဖြစ်ပွားနေပါတယ်တိုက်ပွဲအစီအစဉ်တွေလျှော့ချဖို့အတွက်အစိုးရတပ်မတော်နဲ့ကင်ဂျီကြားမှာထပ်မံတွေ့ဆုံဆွေးနွေးရဟာလဲဒီကနေ့ထီတော့မရင်မရရှိနေဆဲဖြစ်ပါတယ်။ပြည်ချင်းဒီနယ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့တင်ထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့ရွှေမော်ပြင်းမော်ရေရှိရာတနိုင်းဒေသမှာဇန်နဝါရီလကုန်ပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးရဲအတံကြာငြိမ်သက်နေခဲ့ရကဒီအပိုင်းတွေတွင်မှာတိုက်ပွဲတွေပြန်လည်ပြင်းထန်လာတာဖြစ်ပါတယ်။တိုင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။မလ9ရက်ကနေတပ်တော်ဘက်ကနောက်ထပ်တစ်ဆင့်ထူးထစ်စင်လာလို့တိုက်ပွဲတွေဖြစ်လာတာဖြစ်ပါလေ။အရင်ကောက်တို့ထူးပြီးမှရောက်တဲ့နေရာကလည်းဒီပြင်းမော်ရွှေမော်ဘက်မှလည်းဆက်ပြေတော့ပြန်ထူးကြတယ်။နော်အဒီကျေးရတကင်းစစ်လေးနေနေတော့မှလည်းသူကပြန်နဲ့ရှင်းရှင်းနဲ့ပြန်ထူကြတယ်ဆိုတော့9ရက်နဲ့6ရက်နဲ့မှာတော့ဒီပြင်တဲ့ point ဒီနောက်လက်နဲ့ချီနေတဲ့ဒီစမအဲ့တမှာတက် point ပြန်စစ်တာဖြစ်ပါလိမ့်မယ
်တမောဘက်ကတော့တလိုင်းဒေတာမှာ KIA ကတယံဇာတတွေကိုတရားမဝင်ဒုဖို့ထုတ်လို့နေတာကြောင့်နေနေရှင်းလင်းရေးဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားခဲ့ပေမဲ့လက်တော်ဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာပင်းနဲ့ရွှေတူးဖော်ရာနံကုန်းမော်ဘက်မှာအရသာပြည်သူ3000လောက်ပိတ်မိနေခဲ့ပါတယ်။တနိုင်းမြို့ကတဦးကတော့လက်နက်ကြီးပစ်ကတ်တံတွေကို3-4ရက်ဇက်တိုက်ကြားနေရကြောင်းနဲ့တိုက်ပွဲဖြစ်ပွားရာဒေသမှာဒုက္ခသည်တွေရှိမရှိကိုမသိရကြောင်းအခုလိုပြောပါတယ
်။အရင်3ရက်လောက်ကမြက်ဇက်တိုက်ကြားရတာဟိုမင်းရပြည်လောက်ဒီနေ့တော့ခုဟိုတိတော့မကြားရဘူးဟိုနေ့ဆိုရင်တနေ့ကုန်ရောညလုံးရောကြားရတယ်ဆိုတော့အဲ့ချိန်မှလူရှိရင်ဒလားမရှိရင်ဘူးလားဆိုတာတော့ဆက်ပြလို့မရဘူးဖြစ်နေတိုင်းမှာဆောင်းဒီမှာတို့ဒီတလိုင်းမှာရှိနေတဲ့စက်ကြောင်း၄ကြောင်းတင်လာတော့ဖတ်ပြလာတာတော့မရှိဘူးခင
်ဗျပြီးခဲ့တဲ့လပိုင်းအတွင်းက KIA ဘက်ကလန်တရားတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့ပူတာအိုမြစ်ကြီးကလမ်းကဆွန်ပရာဘွန်ဒေတာဘက်မှာတော့အစိုးရဘက်ကစစ်အင်အားတွေတိုးမြင့်တာရှိတယ်လို့တိုက်ပွဲငယ်တွေလည်းမကြာခဏဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးညော်ဘူးကပြောပါတယ
်ဒီဆွန်ပရာဘွန်ပူတာအိုလမ်းတစ်ကျော်ဘက်မှာလည်းတပ်မတော်ကတော့တော်တော်များများထူးခြားတာအတွေ့ရပါလေအလုံးဝရင်းနဲ့ဒီတပ်မတော်ဒီစစ်ကြောင်းကြီးထူးခြားတာတွေ့ရပါလေဆိုတော့အဲ့ဒီကြေရင်တော့အရှင်မြရတဲ့တိုက်ပွဲတော့ဖြစ်လာတဲ့အလားအလာပဲရှိပါတယ်ဒီဖြစ်သင့်ခြင်းဆက်တဲ့ပွဲကြီးတော့အဲ့ဘက်မှာလည်းမကြတာဆိုတော့တိုက်ပွဲတော့ဖြစ်တာတော့ရှိပါတယ်ဒီမှာချင်းချင်းကြီးကြီးဒီပြင်းထန်တဲ့တိုက်ပွဲကြီးတော့မဟုတ်ဘူးပေါ့ဒီလိုမျိုးဆက်တဲ့တိုက်ပွဲကြီးတော့ဖြစ်ပါလေ
ပူတာအိုမြစ်ကြီးကလမ်းမှာတိုက်ပွဲတွေဖြစ်ပွားပြီးအသွားအလာတွေပြတ်တောက်နေတာကြောင့်ပူတာအိုမြို့မှာလောင်စာစီနဲ့ဆော့တောက်ကုန်ဈေးတွေမြင့်တက်လာနေပါတဲ့လုံခဲ့တဲ့လပိုင်းတွေကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတရုတ်နိုင်ငံအာရှရေးရာအထူးတပ်တမန်ရဲ့ဂျောင်းဝင်စစ်ဆေးမှုအရဒုဗိုလ်ချုပ်ကြီးထွန်းထွန်းတော်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာတို့ဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာဖေဖော်ဝါရီလ၁ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံပွဲမှာသဘောတူညီချက်တစုံတရာမရခဲ့ပေမဲ့ထပ်မံတွေ့ဆုံဖို့ကိုနှစ်ဖက်လုံးကစံသားရှိကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။လောလောဆယ်မှာတော့နှစ်ဖက်ထပ်မံတွေ့ဆုံရေးဟာမင်းမယားရှိနေကြောင်းကိုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
။အဲ့တော့လူကြီးပိုင်းရဲ့ဒီစီစဉ်တော့ကျွန်တော်တို့ဘာမှမကြားမိဘူး။မွားချင်းကတော့စက်ပြမဆွေးနွေးဖို့တွေ့ဆုံဖို့ဆိုတာကတော့အလုံးကြီးတဲ့အတိုင်းဖြစ်ပါတယ်။ဒါမှဒီချင်းပြောတော့တွေ့မဲ့နေရာမှာတွေ့မဲ့ဆိုတော့ဒီအသေးစိတ်ပရင်းကြီးကတော့ကျွန်တော်တော့မကြောက်ဘူးခင်ဗ
ျဒီအပိုင်းတွေအတွင်းမှာတော့စီရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာလည်းအစိုးရတက်မော်နဲ့ကင်းရင်မျိုးသားအစည်းအရုံး KNU အကြားမှာတိုက်ပွဲငယ်တွေဒုကြားဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ1000ကျော်လောက်ဟာလည်းစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်